Welcome to the Voice of America in Burmese.
Mingla ni ni ma tora shin ni tani da mo ban pi ja wa yi la khnya. Few American tan ye 2019 khu ne March la 6 ye tanin la ni nyane yin a season ni go Myanmar Central chain nyane 6 nai kwe ya ni 9 nai thi Washington DC myo daw ga ni line meter 1695 ro ga ni dai yai sa tin thau lwin ni ba bi. ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းလေးကိုမက်ခင်ဖြူတွေးနဲ့ကျွန်တော်ကြော်သိမ်းကြညာမှာပါမြောက်ကိုရီးယားကဒီကနေ့ပဲထင်းတုံးကြီး၄စင်းပြစ်လွတ်ဆန်းသက်တဲ့ပေါ်ဂျပန်နဲ့အမေရိကန်တို့ကပြစ်တင်ဝေဖန်လိုက်ပါတယ်အမေရိကန်မှာဒုက္ခသည်တွေလက်ခံတာကိုဆိုင်းငံ့ပြီးမွတ်စလင်အများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်တစ်ပြက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ထုတ်ပြန်နိုင်ခြင်းရှိပါတယ်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတာမတ်ကြီးကိုမလေးရှားအစိုးရကနှင်ထုတ်လိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသမီးစီးပွားရေးလုပ်ငန်းရှင်များတွေ့ဆုံဆွေးနွေးပွဲဒီကနေ့စတင်ကျင်းပနေပါပြီလုပ်ငန်းရှင်အမျိုးသမီးတွေရဲ့အမြင်ကတော့
ကျမတို့အခွင့်အရေးကတော့ရပါတယ်ဒီအခွင့်အရေးထက်ပိုပြီးတော့လေကောင်းမွန်တဲ့အခွင့်အရေးတွေရရှိဖို့လိုအပ်ပါတယ်ရှင်။ဘာလဲဆိုတော့ decision making position တွေမှာလည်းရှိနေဖို့လိုအပ်ပါတယ်။ဒါမှလည်း
March 6ရက်နေ့ကနေ12ရက်နေ့ထိပြုလုပ်နေတဲ့မြန်မာနိုင်ငံအမျိုးသမီးများသတင်းပတ်ဆွေးနွေးပွဲအကြောင်းတင်ဆက်တဲ့အခါနားဆင်ရမှာဖြစ်တယ်လို့ကွယ်လွန်သွားပြီဖြစ်တဲ့ NLD ခေါင်းဆောင်သတင်းစာဆရာကြီးဦးဝင်းတင်အထင်မှအခမ်းအနားကျင်းပဖို့ရှိတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထူတို့ကပြောပြကြမှာပါ
။မြောက်ကိုရီးယားကဒီကနေ့ပဲထင်းဒုံးကြီး၄စင်းစမ်းသပ်ပြစ်လွတ်ပါတယ်။အဲ့ဒီဒုံးကြီးတွေက၃စင်းဟာဂျပန်ရဲ့အထူးစီးပွားရေးဇုန်တွေကိုကျောက်သွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလွှတ်တော်မှာပြောပါတယ
်။アンプリチェスジに明確に違反するものであり、断じて容認できません。
ဒီဒုံးကြီးပြစ်လွတ်တာတွေဟာလူနေရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တယ်ဆိုတာသိကိုရှင်းပါတယ်။ဒါကိုကျွန်တော်တို့သီးခံမှာမဟုတ်ပါဘူး။မြောက်ကိုရီးယားကိုကျွန်တော်တို့အပြင်းထန်ပြစ်တင်ရှုတ်ချထားပါတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒီဥနိုင်ငံနဲ့နယ်စပ်နာမြောက်ကိုရီးယားနိုင်ငံထုံချန်ရီရက်ကနေဒုံးကြီးတွေကိုပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံသားဌာနပြောခွင့်ရသူတူကလည်းမြောက်ကိုရီးယားရဲ့အခုလိုရောင်းနဲ့ပတ်သက်ပြီးထုတ်ပြန်ချက်တရားမှာပြစ်တင်ရှုတ်ချထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတဲ့စီးရေးလေ့ကျင့်မှုတစ်ခုလုပ်နေချိန်မှာပဲမြောက်ကိုရီးယားကဒုံးကျည်တွေစမ်းသပ်ပစ်လွတ်တာပါစီးရေးစမ်းသပ်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်လာလို့မြောက်ကိုရီးယားကမြင်ပါတယ်ဒီလိုစီးရေးလေ့ကျင့်မှုတွေလုပ်တိုင်းမြောက်ကိုရီးယားဘက်ကပြစ်တင်ရှုတ်ချပြီးလက်တုံ့ပြန်တာတွေလုပ်လို့ရှိတာပါပြီးခဲ့တဲ့နှစ်စီးရေးလေ့ကျင့်ခန်းတွေလုပ်ချိန်တုန်းကလည်းတာဒူတာလတ်ဒုံးကျည်တွေကိုမြောက်ကိုရီးယားကပြစ်လွတ်စမ်းသပ်ခဲ့ပြီးဒုံးကျည်တွေမှာနျူကလ িয়ার ထိပ်ဖူးတွေတက်နိုင်ပြီလို့ကြေညာခဲ့ပါတယ်
အရင်သမ္မတဥဘာမအစိုးရလက်ထက်ပြီးခဲ့တဲ့နှစ်တုန်းကလက်ရှိသမ္မတဒေါ်နယ်ထရန့်ပိုင်းနယူးယောက်မြို့ကထရန့်တာဝါအစဦးကြီးတွေကတယ်လီဖုန်းလိုင်းတွေကိုကြားကနေခေါင်းနှာထောင်တာတွေရှိခဲ့တယ်လို့သမ္မတထရန့်ဆွဲထားတဲ့ကိစ္စကိုတရားရုံးဝန်ကြီးဌာနကဖြေရှင်းပေးဖို့အမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey ကတောင်းဆိုလိုက်ပါတယ်1994ခုနှစ်မှာသမ္မတဟောင်း Richard Nixon ယာရုကနေနှုတ်ထွက်ခဲ့တဲ့ဖြစ်ရပ်နဲ့နှိုင်းယှဉ်ပြီးတော့သမ္မတထရန့်ကဒီပြီးခဲ့တဲ့စနေနေ့မှာအခုလိုဆွဲလိုက်ပြီးတဲ့နောက်မှာပဲ Mr. Comey ရဲ့တောင်းဆိုမှုထွက်ပေါ်လာတာလို့အမေရိကန်အစိုးရအရာရှိကဝါရှင်တန်ပို့စ်နယူးယောက်တိုင်းစ်နဲ့ AP သတင်းဌာနတွေကိုပြောခဲ့တာပါ။သမ္မတထရမ့်ကတော့သူ့ရဲ့ဆွဆွဲချက်နဲ့ပတ်သက်လို့အထောက်အထားတစုံတရာမပြခဲ့ပါဘူး။မစ္စတာကွန်မေးအနေနဲ့အခုကိစ္စကိုသူကိုယ်တိုင်ဘာကြောင့်မဖြေရှင်းတာလဲဆိုတော့ကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မစ္စတာကွန်မေးဟာသမ္မတဥပမာအစိုးရလက်ထက် FBI ညွှန်ကြားရေးမှူးဖြစ်လာတဲ့သူဖြစ်တယ်လို့ FBI ဌာနဟာဆိုရင်လေပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုဦးဆောင်စစ်ဆေးနေတာပါ။အမေရိကန်ဥပဒေအရသမ္မတတယောက်ဟာနိုင်ငံသားတယောက်ရဲ့တယ်လီဖုန်းလိုင်းကိုကြားဖြတ်ခိုးယူနှားထောင်ဖို့အတွက်ညွှန်ကြားလို့မရပါဘူး။အဲဒီလိုလှုပ်ဆောင်ဖို့ဆိုရင်ဖက်ဒရယ်ဆွေးရတရားသူကြီးတဦးရဲ့အတည်ပြုချက်လိုအပ်တယ်လို့အဲဒီလိုကြားဖြတ်နှားထောင်ဖို့ဘာကြောင့်လိုအပ်တဲ့ဆိုတဲ့ခိုင်မာတဲ့အကြောင်းပြချက်လည်းရှိရမှာဖြစ်ပါတယ်။အရင်သမ္မတဥဘာမားရဲ့ဒီအမျိုးသားလုံခြုံရေးဌာနအကြီးအကဲ James Clapper ကတော့သမ္မတထရမ့်ရဲ့ဆွဆွဲချက်တွေဟာမှားယွင်းတယ်လို့ပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေလက်ခံတာကိုရပ်ဆိုင်ပြီးမွတ်စလင်လူများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်အတွက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အခုထုတ်ပြန်မဲ့အမိန့်ဟာဇန်နဝါရီလနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့အလားတူအမိန့်ကိုပြန်ပြင်ထားတာပါ။ဒုက္ခသည်တွေကိုစမ်းစစ်တဲ့လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့နဲ့အမျိုးသားလူမျိုးရေးကိုကာကွယ်ဖို့ရာအခုလိုလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်။ပထမထုတ်ပြန်ခဲ့တဲ့အမိန့်အရအီရတ်၊အီရန်၊ဆီးရီးယား၊လစ်ဗျာ၊ယီမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ဝင်ပိတ်ပင်ထားပါတယ်။အခုထုတ်ပြန်မဲ့အမိန့်အစ်တဲမှာတော့အီရတ်နိုင်ငံမှာပါတော့ပဲဂျန်တဲ့နိုင်ငံတွေဆက်ရှိနေမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်တွေလက်ခံတာကိုယာယီပိတ်ပင်ထားတာလေအခုအမိန့်အစ်မှာပါလာမှာဖြစ်ပေမဲ့ဆီးရီးယားဒုက္ခသည်တွေကိုတီးခြားအကန့်အသတ်မရှိပိတ်ပင်တာမျိုးတော့ပါမှာမဟုတ်တော့ပါဘူး။ဒီအမိန့်ထုတ်ပြန်မှုလုပ်နေတာသတင်းပတ်အတော်ကြာနေပြီဖြစ်ပြီးအချိန်မီ၍လက်မှတ်ရေးထိုးထုတ်ပြန်နိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေကထွက်ထားတာပါ။ သမ္မတထရမ့်ဒီကနေ့လှုပ်ဆောင်မှုရှိတဲ့တရားဝင်အစီအစဉ်တွေထဲမှာတော့ဒီအမိန့်ကိုလက်မှတ်ရေးထိုးပြန်မယ့်ကိစ္စဖော်ပြထားတာမရှိပါဘူး။အရင်တုန်းကသမ္မတအမိန့်တွေထိုးပြန်တဲ့အချိန်တုန်းကတော့အင်ဖြူတော်ကထိုးပြန်တဲ့နေ့စဉ်အစီအစဉ်တွေထဲမှာပါခဲ့မှုပါလေ။
မိသားစုဝင်၅ဦးပါအာဖဂန်မိသားစုဟာအမေရိကန်ပြည်ထောင်စုဆီယက်တဲ့မြို့မှာအခြေချနေထိုင်မှုအတွက်လန်ခီတထောက်ဖြစ်တဲ့ Los Angeles မြို့ကိုရောက်လာတဲ့အချိန်အမေရိကန်လူမှုကြီးကြပ်ရေးအရာရှိတွေကထိန်းသိမ်းတာကိုခံလိုက်ရပါတယ်။မိဘနှစ်ပါးနဲ့အတူအသက်6နှစ်9နှစ်နဲ့8လသားအရွယ်ကလေးငယ်3ယောက်တို့ရဲ့ကိုစားဒီမိသားစုကိုပြန်လွှတ်ပေးဖို့ဖက်ဒရယ်တရားရုံးတစ်ခုကိုတောင်းဆိုတဲ့လက်မှတ်ကောက်ယူစုဆောင်တဲ့လှုပ်ရှားမှုကိုတော့နိုင်ငံတကာဒုက္ခသည်ကူညီထောက်ပံ့ရေးအစီအစဉ်ကလှုပ်ဆောင်နေပါတယ်။ပါကင်ဖြစ်တဲ့သူဟာအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်အစိုးရအတွက်တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပြီးသူ့ကိုနှစ်တွေနဲ့ချီအချိန်ယူစစ်စစ်ဆစ်ဆေးပြီးတော့မှကုလိုမီတာစုနဲ့အတူအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖို့အထူးပြည်ဝင်ခွင့်ဗီဇာရထားတာဖြစ်တယ်လို့တောင်းဆိုလာတဲ့မှာဖော်ပြထားပါတယ်။အမေရိကန်အခောက်ခွန်နဲ့နေဆက်ထိန်းချုပ်ရေးအဖွဲ့ဟာဒီမီတာစုကိုဒီထိန်းသိမ်းထားတဲ့အပြင်ရှေ့နေတွေကိုလည်းဒီမီတာစုနဲ့အဆက်အသွယ်မလုပ်နိုင်အောင်တားမြစ်ထားတယ်လို့စာထဲမှာဖော်ပြထားပါတယ်။ထိန်းသိမ်းခံရသူတွေနဲ့ပတ်သက်လို့သူတို့ရဲ့နာမည်တွေကိုလူသိရှင်များထုတ်ပြန်ခွင့်အတည်ပြုချက်ကိုရှင်းနေတွေမရသေးသလိုမိသားစုတွေရဲ့အနေရရှိနေတာကြောင့်အခုထိန်းသိမ်းခံရသူတွေရဲ့အမည်တွေကိုတော့ထုတ်ပြန်တာမရှိသေးပါဘူး။ဒီမိသားစုဟာပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအမေရိကန်ပြည်ထောင်စုကိုဝင်ရောက်လာခဲ့တာဖြစ်ပြီး Los Angeles နိုင်ငံကလေးစိတ်ကိုရောက်လာတဲ့အချိန်မှာအမေရိကန်အကောက်ခွန်နဲ့ဒီနေဆက်ကာကွယ်ရေးဌာနကနေပြီးတော့ချက်ချင်းပဲဖမ်းဆီးလိုက်တာဖြစ်တယ်လို့တောင်းခံစာထဲမှာဖော်ပြထားပါတယ်ရှင်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတနင်္လာညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြစ်အပျက်အမိခွဲအကူကင်ဂျုံနမ်အသက်ခံရတဲ့ဖြစ်ရဆုံးသက်စစ်ဆေးမှုအပေါ်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတမ္မတ်ကြီးကမလေးမစားဝေဖန်ပြောဆိုပြီးတဲ့နောက်အဲ့ဒီတမ္မတ်ကြီးကိုနှင်ထုတ်ဖို့မလေးရှားဆိုရကလှုပ်ထားတာနဲ့အမျှမလေးရှားဝန်ကြီးချုပ်ကဒီကနေ့ဝေဖန်ပြစ်တင်ပါတယ
် Dan kalau dia buat tuduhan yang melulu yang tidak berasas maka dia
makai lu nak sesuai ချက်တွေပြောဆိုရဲဆိုရင်သူတို့တောင်းပန်သိပြီးပြောထားတာကိုပြန်ရုပ်သိမ်းတင်ပါတယ်အဲဒီလိုလုပ်ဖို့ညှိမယ်ဆိုရင်တော့လုံထုံလုံကြီးအတိုင်းပဲသူ့ကိုနိုင်ငံမှာအလိုမရှိသူအဖြစ်ကြီးညာရမှာပဲဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရဇက်ကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေနဲ့တောင်ကိုရီးယားထောက်လှမ်းရေးကတန်တရားရှိထားသလိုကင်ဂျုံနမ်ကိုမလေးရှားမြေပေါ်မှာကိုရီးယားတရှူတွေကတတ်လိုက်တာတကယ်တမ်းမှန်နေဆိုရင်တော့မြောက်ကိုရီးယားအနေနဲ့မများလာတဲ့မိတ်ဆွေနိုင်ငံတွေတဲကမှတနိုင်ငံကိုဆုံးရှုံးရအောင်ပဲရည်ရှိနေပါတယ်။ဒါအပြင်လှုပ်ကြံတက်ဖြတ်တာမှာကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတဲ့အာယုံကြောထိခိုက်သေးဆုံးစေတဲ့ VX ဓာတုအစိတ်ကိုအသုံးပြုခဲ့တာကြောင့်လဲမလေးရှားကပိုးပြီးအမျက်ဒေါသထွက်တာပါဖေဖော်ဝါရီလ13ရက်နေ့ကကွာလာလမ်ပူလေဆိပ်မှာအသက်ခံလိုက်ရသူဟာကင်ဂျွန်အွန်ရဲ့အဖေတို့အမိခွဲဖြစ်တယ်ဆိုတာကိုမြောက်ကိုရီးယားကအခုချိန်ထိလက်မခံသေးပါဘူးမလေးရှားအစိုးရဟာပြင်ပအင်အားစုတွေနဲ့ပူးပေါင်းကြံစည်နေပြီးစုံစမ်းစစ်ဆေးမှုဟာယုံကြည်နိုင်ပွဲမရှိဘူးလို့မြောက်ကိုရီးယားတမ္မတ်ကစွပ်စွဲပြောဆိုထားတာပါ
တောင်ကိုရီးယားသမ္မတနဲ့သူနဲ့ရင်းနှီးတဲ့မိတ်ဆွေတငယ်ချင်း Choi Soon Sil တို့ဟာ Samsung ကုမ္ပဏီကနေလက်ငွေယူခဲ့တယ်လို့ယူဆရတဲ့အကြောင်းတောင်ကိုရီးယားထူးဆိုရရှင်တွေကပြောပါရယ် Samsung ကုမ္ပဏီအကြီးအကဲ Lee Jae-yong ချန်ကနေအခုလိုသမ္မတနဲ့သူ့မိတ်ဆွေတို့ကလက်ငွေယူခဲ့တာဟာတောင်ကိုရီးယားလူမှုအဖွဲ့အစည်းအတွင်းအချင်းပြတ်ခြားစားမှုအခြေအနေဆူဆူဝါးဖြစ်နေတာကိုထင်ထင်ရှားရှားဖော်ပြလိုက်ကြပဲလို့အထူးရှိနေ Park Yang Soo ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါအခုလောက်ရဲ့ဟာမစ္စတာအီအနေနဲ့ဆမ်ဆောင်အကြီးကဲနေရာမှာဆက်ပြီးတော့နေနိုင်ဖို့အတွက်ရည်ရွယ်လှုပ်ဆောင်ခဲ့တာလို့ဆိုပါရယ်အချိန်ယူလှုပ်ဆောင်နေတဲ့စုံစမ်းစစ်ဆေးမှုတွေဟာတကူရီအကျိုးစီးပွားအတွက်အစိုးရလုတ်ပိုင်ခွင့်အာဏာကိုအသုံးချခဲ့တဲ့ကိစ္စနဲ့အစိုးရနဲ့စီးပွားရေးလုပ်ငန်းတွေအကြားဆက်နွယ်မှုတွေကြောင့်ဖြစ်လာတဲ့နိုင်ငံရေးဩဇာသုံးမှုရှုပ်တော်ပုံကိုထိခတ်တာစစ်ဆေးနေတာဖြစ်တယ်လို့လည်းအထူးရှင်းတွေကပြောပါရယ်စီးပွားရေးအရဒေါ်လာတန်100ကျော်အရှုံးပေါ်နိုင်ခြေရှိနေတဲ့အခြေအမှပဲ Samsung နဲ့ဆက်ဆက်လုပ်ကိုင်နေတဲ့ကုမ္ပဏီတစ်ခုပေါင်းစည်းရေးကိစ္စကိုနိုင်ငံတော်ပြင်ဆင်ဌာနကထောက်ခံခဲ့တာကိုအစိုးရရှိနေတွေကရှာဖွေတွေ့ရှိခဲ့တာပါဒီကုမ္ပဏီတစ်ခုပေါင်းစည်းကိစ္စဖြစ်မြအောင်ဆောင်ရွက်တဲ့နေရာမှာသမရရဲ့အကူအညီရဖို့အတွက်သမရရဲ့မိတ်ဆွေ Choi ကိုဒေါ်လာ36သန်း Mr. E ကလက်ထိုးပြီးအပေးယူလုပ်ခဲ့တာလို့ဆွဆွဲခံထားတာပါဒီငွေတွေကိုတော့Mrs. Choi ဦးဆောင်တဲ့ Brighter အဖွဲ့နှစ်ခုနဲ့သူမရဲ့သမီးဖြစ်သူပိုင်းနဲ့မြင်းစည်းတန်တန်းကျောင်းတွေကိုငွေကြေးလှူဒါန်းတဲ့ပုံစံနဲ့လက်ချိုးခဲ့တာလို့ဆွဆွဲထားတာပါ။ဆွဆွဲခံထားရသူအားလုံးကတော့သူတို့ပေါ်ဆွဲချက်တွေမမှန်ကန်ကြောင်းညင်ထားပါရဲ့ရှင်
။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအိုးဝင်ပြစ်ထွက်ပြေးသူတွေနေထိုင်တဲ့စခန်းတစ်ခုကိုပြီးခဲ့တဲ့ဇန်နဝါရီလမှာစစ်ဘက်ကနေမတော်တဆဘုံကျဲတိုက်ခိုက်မိတာဟာနေရာပြအချက်လက်တွေလွဲချော်တာကြောင့်ဖြစ်တယ်လို့နိုင်ဂျီးရီးယားစစ်ဖက်အကြီးတန်းတာဝန်ရှိသူတူကပြောပါရဲ။ ရန်မြူမှာဇန်နဝါရီလ18ရက်နေ့ကဘုံကျဲတိုက်ခိုက်တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးနိုင်ဂျီးရီးယားဗိုလ်ချုပ်လီယိုအာရာဘောကအဲဒီမှာရောက်နေတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုတနင်္လာနေ့ကပြောတာပါ။အရသာ236ရောက်သေဆုံးခဲ့ရတဲ့အဲ့ဒီဖြစ်ရပ်ဟာပမှန်ကန်တဲ့သတင်းအချက်အလက်ကြောင့်ဖြစ်ခဲ့တဲ့စိုးရွားတဲ့မှားယွင်းမှုဖြစ်တယ်လို့ဗိုလ်ချုပ်အာရာဘောကဆိုပါတယ်။တိုက်ခိုက်တဲ့အချိန်တုန်းကစခန်းမှာအကူအညီတွေပေးဝင်နေခြင်းဖြစ်ပြီးအမျိုးသမီးနဲ့ကလေးငယ်အများပြားသေဆုံးခဲ့ရပါတယ်။ဒါအပြင်နိုင်ဂျီးရီးယားကျက်ချင်းဒီအဖွဲ့နဲ့နိုင်ငံတကာကျက်ချင်းဒီကော်မတီ ICRC ကလုံသား9ဦးထဲမှလည်းသေဆုံးပါတယ်
။ပြည်ရေးပြည်လဲကိုဖျက်ပြီးလိပြားနိုင်ငံကနေအီတလီနိုင်ငံကိုထွက်ခွာလာကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအပြည့်ပါတဲ့လှေတွေဟာဒီနှစ်ထဲမှာတော့စံချိန်တင်ပိုများလာပါတယ်။သိမကြခင်တုန်းကပဲရွှေ့ပြောင်းဝင်ရောက်လာသူ900လောက်ကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်လိုက်ရပြီးစီစီလီကျွန်းပေါ်ကမတူကွဲပြားတဲ့နေရာ3ခုကိုဝင်ရောက်လာတဲ့သူစုစုပေါင်း 1,300 နီးပါးရှိတဲ့အကြောင်းအီတလီကမ်းခြေဆောင်တပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါရယ်။ဒီနှစ်ထဲကယ်ဆယ်ရေးလုပ်ငန်းတွေမှာကယ်တင်ခဲ့ရတဲ့ရွှေ့ပြောင်းဝင်ရောက်သူဦးရေဟာ 15,000 ထိရှိတယ်လို့လည်းအီတလီကမ်းခြေဆောင်တပ်ဖွဲ့ကတောက်ကြားနေမှာပြောပါရယ်။တချိန်ထဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကလည်း2019ခုနှစ်အတွင်းသေဆုံးသူဦးရေ440ရှိခဲ့ပြီးဖြစ်တဲ့အကြောင်းခန့်မှန်းထားပါရယ်။ရွှေ့ပြောင်းဝင်ရောက်လာသူတွေအတွက်လိပြားနိုင်ငံအတွင်းနေထိုင်မှုအခြေအနေတွေပို့ပြီးတော့ဆိုးရွားလာတယ်လို့ဥရောပကိုသွားတဲ့ပင်လယ်ရေကြောင်းခီးကိုလူကုန်ကူးသူတွေကသိမကြခင်မှာပိတ်ပစ်လိုက်နိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကြောင့်လည်းရွှေ့ပြောင်းဝင်ရောက်သူတွေပို့ပြီးတော့များလာတဲ့အကြောင်းအကူအညီပေးရေးအဖွဲ့တွေကပြောပါရယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုခုကြော်ကြော်သေးနဲ့မခင်ဖြူတွေ့တော့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တပုတ်နဲ့စတင်ကြပါတယ်အမျိုးသမီးအနေနဲ့ကိုယ့်အခွင့်အရေးတောင်းဆိုရုံနဲ့မဟုတ်ဘဲလိုအပ်သလိုတာဝန်ယူပိုင်ခွင့်ရတာကိုလည်းအခွင့်အရေးတရက်အနေနဲ့ရှုမြင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကအမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာပြောကြားသွားပါတယ်နိုင်ငံတော်အတိုင်ပင်ခံနဲ့အမျိုးသမီးလုပ်ငန်းရှင်တွေဒီကနေ့လှုပ်တဲ့သကွယ်ဝိုင်းမှာအချိန်လုံလောက်မှုမရှိတာမို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့အမျိုးသမီးတွေကတော့သိပြီးအားရကျေနပ်မှုမရှိဘူးလို့ဆိုကြပါတယ်သတင်းပြည်စုံကိုတော့ VOA သတင်းတော့မမြင့်မြင့်ခိုင်ကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့အမျိုးသမီးများရတ်တက်တပတ်ဖွင့်ပွဲဖိုရမ်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေသက္ကဝိုင်းပြုလုပ်ခဲ့ကြပြီးအမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်၉ဦးသက္ကဝိုင်းမှာပါဝင်ခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့မြန်မာအမျိုးသမီးတွေအနေနဲ့ကိုယ့်အခွင့်အရေးတောင်းဆိုရုံနဲ့မကပဲတာဝန်ယူဖို့တတ်သိရှိကြောင်းပြဖို့အင်မတန်အရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်
။ကျမတို့အမျိုးသမီးများဟာအခွင့်အရေးတောင်းလာတဲ့နိုင်ငံအမျှတာဝန်ယူဖို့မတွန့်တော့ဘူးတာဝန်ယူဖို့တတ်သိရှိတယ်ဆိုတာကိုပြဖို့အင်မတန်အရေးကြီးပါတယ်။ဒါကြောင့်အမျိုးသမီးများအခွင့်အရေးရခြင်းအပြင်နိုင်ငံတကာနိုင်ငံရဲ့စာနှုန်းစံထားတွေဟာမြင့်မားလာတယ်ဒီအမျိုးသမီးများဟာမိမိတို့ရဲ့အခွင့်အရေးတွေတောင်းယုံတယ်မကမိမိတို့ရဲ့တာဝန်တွေကိုထမ်းဆောင်ဖို့ကြေပြွန်အောင်ထမ်းဆောင်ဖို့စိတ်အားထက်သန်နေဆိုတာကျမတို့ရဲ့နိုင်ငံကအမျိုးသမီးတွေကိုပြစေချင်ပါတယ်အခွင့်အရေးတောင်းပြီးတော့တာဝန်ပဲကြတော့အစိုးရအားလုံးလို့ဆိုတာဟာဒါဟာကျမတို့ဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးလို့ကျမဒီလိုပဲသုံးသပ်ပါတယ်ကိုယ်မှာအခွင့်အရေးရှိသမျှတာဝန်ယူရတာကိုလည်းဂုဏ်ယူရမယ်တာဝန်ဆိုတာဟာမလုံးမဖြစ်လုံးရမယ်ဝင်တော့ဝင်ပို့ကြီးလို့မစင်စားပဲနဲ့တာဝန်ယူပိုင်ခွင့်ရတာကိုဟာအခွင့်အရေးကြီးပဲနိုင်ငံသားတယောက်ကရတဲ့နဲ့အခွင့်အရေးတစ်ခုဖြစ်တယ်ဒါကြောင့်မလို့တာဝန်ကိုယူမယ်တာဝန်ကိုကြည်ပြောင်းထားဆောင်မယ်ဆိုတဲ့စိတ်ဓာတ်နဲ့ကျမတို့အမျိုးသမီးများဟာကျမတို့နိုင်ငံတိုးတက်ရေးအတွက်ကဘာကြီးတိုးတက်ရေးအတွက်ကိုဥတည်ပြီးတော့လှုပ်သွားစေချင်ပါတယ်
ဒီမိုကရေစီစနစ်အောင်မှာနိုင်ငံရဲ့စီးပွားရေးကဏ္ဍကိုအစိုးရတစ်ခုတည်းတာဝန်ယူပေးရုံနဲ့မရပဲစီးပွားရေးအတိုက်အဝိုင်းနဲ့ပြည်သူတွေဘက်ကကိုယ်တာဝန်ကိုယူကြဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကမြန်မာအမျိုးသမီးလုပ်ငန်းရှင်တွေကိုပြောပါတယ
်စီးပွားရေးကဏ္ဍကလည်းငါတို့ရဲ့စီးပွားရေးအတိုက်အဝိုင်းမှာဘာဖြစ်လို့ဒီလိုဖြစ်နေလဲဆိုတော့ကိုယ့်ဘက်ကလည်းကိုယ်ဘာလုပ်နိုင်လဲဆိုတာလည်းကြည့်ရမယ်အစိုးရကပဲလှုပ်ပေးပါလှုပ်ပေးပါကျမတို့မလုပ်ချင်လို့မဟုတ်ဘူးအစိုးရကတာဝန်ယူဖို့အဆင်သင့်မယ်ဒါပေမဲ့အစိုးရအားလုံးတာဝန်ယူပါဆိုတာဒီမိုကရေစီအမြင်မဟုတ်ဘူးလူတိုင်းမှာဒီမိုကရေစီအမြင်ကနိုင်ငံသူနိုင်ငံသားတယောက်ချင်းတယောက်ချင်းမှာတာဝန်ရှိတယ်။အစိုးရကလည်းအစိုးရတာဝန်ကိုလုပ်မယ်။ပြည်သူပြည်သားတွေကလည်းကိုယ်တာဝန်ကိုကိုယ်ကျင့်ပြရမယ်။စီးပွားရေးအတိုင်းအဝိုင်းကလည်းကိုယ့်ဖက်ကိုယ်ကိုယ်လုပ်နိုင်တယ်လို့ဟုတ်ကျမအမြဲပဲပြောတယ်အစိုးရအားလုံးပေးလုပ်ပေးပါဆိုဘာဖြစ်လို့ဒီမိုကရေစီလိုချင်နေလဲ။အာဏာရှင်အစိုးရပဲထားလိုက်။အားလုံးလုပ်နိုင်မယ်ဆိုတာအဲ့လိုဆင်ပြီးသွားတာပဲ။ဒါတွေကျမတို့မလိုချင်လို့ကျမတို့ဒီမိုကရေစီပဲသွားတာပဲ။လူတိုင်းလူတိုင်းမှာကိုယ်လုပ်ပိုင်ခွင့်နဲ့ ကိုယ့်ရဲ့တောင်းနော်ကိုတိသွားစီလို့ဖြစ်ပါတယ
်ဒေါ်ဆန်းစုကြည်နဲ့အမျိုးသမီးလုပ်ငန်းရှင်တွေစကားဝိုင်းမှာအမျိုးသမီးလုပ်ငန်းရှင်ကိုဦးတက်ရောက်ခွင့်ရပြီမဲ့အချိန်လုံလောက်မှုမရှိတာကြောင့်အမျိုးသမီး၄ဦးပဲပါဝင်ဆွေးနွေးခွင့်ရခဲ့ပါတယ်ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲအပေါ်တိတ်အားမရဘူးလို့နေကြပန်းရက်ကန်လုပ်ငန်းတည်ထောင်သူမဖြူဤသိန်းကအခုလိုပြောပါတယ်
။အဲအားတော့မရဘူးကောနော်အချိန်မရတဲ့ခါကျတော့အသေးစိတ်လည်းမဆွေးနွေးနိုင်ဘူး။အမ်ကိုကပြောတဲ့အပေါ်မှာအန်ဒီအနေနဲ့ကလည်းပြန်ပြီးတော့သူတို့တွေပါလုပ်နေပါတယ်။ဘယ်လိုရှင်းဆက်လုပ်သွားနိုင်လဲ။နောက်ပြီးတော့ဒီဟိုဘယ်လိုပြောရမလဲဟိုသူ့ဘက်ကနေပြီးတော့အတန်ငန်ပေးတာနဲ့ဒီကွန်မန့်ပေးတာလောက်ပဲရှိတာပေါ့နော်
။လက်ရှိမြန်မာပြည်ရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးဖို့အစိုးရတခုတည်းလုပ်လို့မရဘူးဆိုပေမဲ့အစိုးရအနေနဲ့မူဝါဒတရချမှတ်ပေးဖို့လိုတယ်လို့မဖြူဤသိန်းကဆက်ပြောပါတယ
်ဒီနေ့အန်ဒီနဲ့ဆွေးနွေးတယ်လို့မျိုးပေါ့ဟိုအစိုးရတခုတည်းလုပ်လို့မရဘူးလို့ပြောပါတယ်ဟုတ်တယ်မှန်တယ်ဒီအစိုးရတခုတည်းတော့လုပ်လို့မရဘူးဟိုတခြားဒီလုပ်ငန်းရှင်တွေနောက်ပြီးတော့ဒီရက်ဖက်ဖွဲ့စီတွေအားလုံးနောက်ရက်ရွာတွေပေါ့နော်အကုန်လုံးကအတူတူပူးပေါင်းလုပ်ရမယ်ဆိုပေမဲ့ထင်နိုင်ရင်တော့ဒီအစိုးရအနေနဲ့ကမူဝါဒလေးတစ်ခုချပြီးကျန်တဲ့လူတွေကဟို guideline ပေါ့နော်အဲ့ပုံမှာ like လုပ်သွားလို့ရပါတယ်။အဲ့တော့အဲ့လိုမျိုးဒီအခက်အခဲတွေတော့ရှိပါတယ်
။နိုင်ငံတော်အတိုင်းအမြံပုံကူနဲ့အမျိုးသမီးလုပ်ငန်းရှင်တွေစကဝိုင်းမှာပါဝင်ဆွေးနွေးခွင့်မရလိုက်တဲ့ Tree Food အညာထက်ညက်လုပ်ငန်းကစွန့်ဦးတီထွေအမျိုးသမီးလုပ်ငန်းရှင်မချူလဲအောင်ကတော့ဒီကနေ့စကဝိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုသုံးသပ်ပါတယ
်။ဟိုထိရောက်လားဆိုတော့ဒီလိုပွဲတွေလိုပါပဲပေါ့နော်။အများကြီးတော့လည်းထိရောက်မှုမရှိပါနဲ့။ဟိုအနည်းဆုံးတော့အဲလုပ်ငန်းရှင်တွေရှိရဲဟိုအဲလူတွေအရင်စစနေတယ်ဘာတွေဖြစ်ရနေတယ်ဆိုတာကိုအနည်းဆုံးတော့အဲဟိုဘောနော်ဒီတိုင်းပြည်သားရဲ့အကုန်လုံးအဲတည်ခွင့်ရရဲဆိုတဲ့ဟာမျိုးတွေတော်တော်အကျိုးကတော့အဲရှိပါတယ်ပေါ့နော်ဒီအချက်လေးကတော့ဟုတ်ကဲ့
အမျိုးသမီးရက်သက်တပတ်ဖွင့်ပွဲဖိုရမ်ကိုကေဇေးကြီးနဲ့ပြန်လည်နေရချထားရေးဝန်ကြီးမြန်မာနိုင်ငံလုံးဆိုင်ရာအမျိုးသမီးရေးရာကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်ဤလည်းတက်ရောက်ခဲ့ပြီးဒီခန်းနာကိုနိုင်ငံတကာအမျိုးသမီးနေ့မတိုင်ခင်နှစ်ရက်အလိုမှာကျင်းပခဲ့တာလည်းဖြစ်ပါတယ်ရှင်
VOA ဒီနောက်မမမီခံဖြစ်ပါတယ်ဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကမြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်စီးပွားရေးအလို့အကန့်တွေဖန်တီးပေးရတဲ့လုပ်ငန်းခွင်တွေမှာဥဆောင်မှုအခွင့်အရေးတွေရရှိရေးအစိုးရဘက်ကထိထိရောက်ဆောင်ရွက်ဖို့လိုအပ်ကြောင်းအမျိုးသမီးလုပ်ငန်းရှင်တွေကပြောကြပါတယ်ပထမဆုံးအကြိမ်မြန်မာနိုင်ငံအမျိုးသမီးများသတင်းပတ်ဖြင့်မတ်လ6ရက်နေ့ကနေ12ရက်နေ့ထိတက်မှတ်ပြီးအမျိုးသမီးရေးဆိုင်ရာလှုပ်ရှားမှုတွေပြုလုပ်သွားကြမှာဖြစ်ပါတယ်မတ်လ6ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့မြန်မာအမျိုးသမီးများတွေ့တက်ရေးလှုံ့ဆော်မှုဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်အပြည့်စုံကိုမန်းအင်ဂျင်နိုင်ကပြောပြမှာပါ
မြန်မာအမျိုးသမီးများအနေနဲ့လက်ရှိအခြေအနေတွေထက်ပိုပြီးတိုးတက်လာဖို့အခွင့်အရေးတွေရလာဖို့အခုလိုမြန်မာနိုင်ငံမှာအမျိုးသမီးများရက်သက်တပတ်အဖြစ်စီစဉ်ကျင်းပရတာဖြစ်တယ်လို့ကမ္ဘောဇဘန်ရဲ့အကြီးအကဲတုပ်ဖြစ်သူမယူဝေမော်ကမက်လာ3ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့မြမအမျိုးသမီးများရက်သက်တပတ်နဲ့ပြည်သူအားလုံးပါဝင်သောဖွံ့ဖြိုးတိုးတက်မှုအဖွဲ့ foreign အပြီးမှာသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်ကျမတို့အခွင့်အရေးရတော့ရပါတယ်ဒီအခွင့်အရေးထက်ပိုပြီးတော့လဲကောင်းမွန်တဲ့အခွင့်အရေးတွေရရှိဖို့လိုအပ်ပါတယ်ရှင်ဘာလဲဆိုတော့ decision making position တွေမှာလဲရှိနေဖို့လိုအပ်ပါတယ်ဒါမှလဲအမျိုးသမီးတွေကိုအားပေးတယ် policy တွေကိုကျမတို့ချမှတ်နိုင်မှာဖြစ်ပါတယ်ဒါကြောင့်မို့လဲဒီလိုမျိုး forum တွေလုပ်ပြီးတော့ကျမတို့ကဆို workshop တွေကျင်းပတယ်အဲ့ဒါမှလဲကျမတို့ awareness ပေါ့နော်သိရှိနိုင်မယ် message တွေပွင့်လာမယ်နီးလန်းတွေသိလာမယ်တခြား community တွေခြားနိုင်ငံတွေကဘာတွေလုပ်နေတယ်ဆိုတော့လဲကျမတို့သိကြားလို့ရမယ်
အမျိုးသမီးတွေလုပ်ငန်းခွင်နဲ့ပိုးပြီးရောက်ရှိလာဖို့နဲ့စီးပွားရေးအလုပ်ကိုင်တွေဖန်တီးပေးဖို့ဆိုရင်မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ပတ်ဝန်းကျင်ကောင်းတွေဖြစ်လာအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရန်ကုန်မြို့မှာစနေနေ့ကကျင်းပခဲ့တဲ့မြန်မာနိုင်ငံရှိစွန့်ဦးတီထွင်သူအမျိုးသမီးများအားပေးမြှင့်တင်နိုင်ရေးဆိုင်ရာ forum ကိုတက်ရောက်လာတဲ့ City Mart ကုမ္ပဏီအကြီးအကဲဒေါ်ဝင်းဝင်းတင်ကပြောပါရစေ
။စီးပွားရေးပတ်ဝန်းကျင်ကောင်းရှိမှကျွန်တော်တို့စီးပွားရေးဒါလုပ်မဲ့သူတွေအတွက်လည်းစီးပွားရေးတွေလှုပ်လာနိုင်မယ်။အမျိုးသမီးတွေအတွက်လည်းအလို့အကန့်ခွင့်လန်းတွေပိုရလာမှာဖြစ်ပါတယ်။ဒုတိယပိုင်းအနေနဲ့ဆိုရင်ပညာရေးစီဒါအမျိုးသမီးတွေကိုမြှင့်တင်ပေးတဲ့အခါမှာအကောင်းဆုံးလက်နက်တစ်ခုဖြစ်တယ်လို့ကျွန်မမြင်ပါတယ်။တတိယချက်ကတော့ဒီအမျိုးသမီးတွေလုပ်ငန်းခွင်တွေရောက်တဲ့အချိန်မှာအမျိုးသမီးတွေအများစုကခေါင်းဆောင်မှုပိုင်းနေရာမှာပါဝင်မှုတွေအားနည်းနေသေးတာကိုတွေ့ရပါတယ်။မျိုးသားတွေနဲ့ဒန်းတူပေးနိုင်ဖို့အတွက်ကျွန်တော်ကတော့ပို့ပြီးတော့တွားပေးမှုတွေပြုလုပ်ချင်ပါတယ်။အမျိုးသမီးတွေဘက်ကလည်းအဲ့လိုပေးလာတဲ့အခါမှာပေါ့နော်။ဒါယူဖို့အတွက်လည်းတိုက်တွန်းချင်ပါတယ်
။ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့စောင့်ပုတ်ကလည်းပြောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်မှာအမျိုးသမီးများရဲ့ကဏ္ဍကို2030ပြည့်နှစ်မှာအမျိုးသားတွေနဲ့ဒန်းတူရင်ပေါင်တန်းစီဖို့ဆိုပြီးကုလသမဂ္ဂကပြဋ္ဌာန်းထားပါတယ်။ ပြောင်းလဲနေတဲ့ကမ္ဘာလုပ်ငန်းခွင်အခြေအနေဟာအမျိုးသမီးတို့အပေါ်မှာတိတိတသားကြက်ရိုက်ခတ်နေပါတယ်Globalization ကမ္ဘာရွာကြီးဖြစ်လာပြီးနည်းပညာနဲ့ digital တီထွင်ပြောင်းလဲမှုတွေအခွင့်အလမ်းတွေလည်းရှိလာတယ်ဆိုပေမဲ့အခြားတစ်ဖက်မှာတရားမဝင်အလုပ်သမားအဖြစ်လုပ်ကိုင်မှုနှုန်းမြင့်မားလာတာအသက်မွေးဝမ်းကြောင်းနဲ့ဝင်ငွေမတည်မြဲတာဗန္နာရေးနဲ့ကုန်သွယ်ရေးမူဝါဒအသစ်တွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတက်ရောက်မှုစတဲ့အခြေအနေတွေကိုလည်းရင်ဆိုင်နေကြရပါတယ်ဒီလိုအခက်အခဲတွေကိုပိုးပြီးရင်ဆိုင်နေရတဲ့အမျိုးသမီးတို့အတွက်သူတို့ရဲ့စီးပွားရေးစွမ်းဆောင်မှုမြင့်တင်ပေးနိုင်ဖို့မပြစ်မနေဖြည့်ရှင်းဆောင်ရွက်ရမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံအမျိုးသမီးများရက်သရက်ပတ်လှုပ်ရှားမှုကို NLD အစိုးရနဲ့အတူကမောဇာအုပ်စုကပူးပေါင်းစီစဉ်တာဖြစ်ပါတယ်။မတ်လ6ရက်နေ့ကနေ12ရက်နေ့အထိပညာပေးမှတ်တမ်းရုပ်ရှင်အစီအစဉ်တွေဆွေးနွေးဟောပြောပွဲတွေအားကစားစွမ်းရည်ဆိုင်ရာလှုပ်ရှားမှုတွေအပြင်အမျိုးသမီးရေးဆိုင်ရာစာအုပ်ပွဲတွေဟောပြောပွဲတွေကိုကျင်းပမှာဖြစ်ပါတယ်။
မင်းညနေပြပြခဲ့တာပါအခုတော့ဟန်တာဝရီဦးဝင်းတင်အမှတ်တရပွဲနဲ့ပတ်သက်လို့တင်ပြကြပါမယ်သတင်းစာဆရာနိုင်ငံသမားဟန်တာဝရီဦးဝင်းတင်ရဲ့တန်ဖိုးရှိတဲ့အကြောင်းတွေကိုဒီကနေ့လူငယ်တွေပို့ပြီးသိလာစေဖို့ရည်ရွယ်ပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ဦးဝင်းတင်အမှတ်တရအစီအစဉ်တစ်ခုကိုလမ်းမတော်မြို့နယ်ရန်ကုန်ဘုတ်ပလာဇာမှာမတ်လ12ရက်နေ့ကျရင်ပြုလုပ်သွားမယ်လို့ပွဲအစီအစဉ်သူတွေကပြောပါတယ်အဲ့ဒီပွဲမှာလူငယ်လေးတွေကဟန်တာဝရီဦးဝင်းတင်အကြောင်းနဲ့ပတ်သက်လို့ဟောပြောရှင်ပြန်ရမှာဖြစ်ပြီးအကောင်းဆုံး3ဦးကိုစုချီးမြှင့်သွားမှာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြချင်တာပါ။လာမယ့်မတ်လ12ရက်နေ့ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာသတင်းစာဆရာနိုင်ငံရေးသမားဟန်တာဝရီဦးဝင်းတင်ရဲ့89နှစ်ပြည့်မွေးနေ့ဖြစ်တာကြောင့်ပန်မြန်မာနဲ့ရန်ကုန်ဘုတ်ပလာဇာတို့ပူးပေါင်းပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်လမ်းမတော်မြို့နယ်တန်ဆေး9လွှာမှာရှိတဲ့ရန်ကုန်ဘုတ်ပလာဇာမှာဦးဝင်းတင်အမှတ်တရပွဲတစ်ခုကိုကျင်းပသွားမှာဖြစ်ပါတယ်။ဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်တက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပန်မြန်မာအဖွဲ့ကစာရေးဆရာမမတ်တီရာစံကြောင်းကအခုလိုရှင်းပြပါတယ်
။ဘာလဲဟဲ့လူငယ်ရေးဆိုတဲ့ခေါင်းစဉ်နဲ့ဆရာစာအုပ်ကဟိုအလုံးပြီးတဲ့စာအုပ်ဖြစ်တယ်။အဲ့ခါကျတော့ဆရာကလည်းညာအသက်ရှိခြင်းချရှိခြင်းကာလမှာကျတော့ဒီသမိုင်းတစ်လျှောက်လုံးမှာတရင်အမှောင်ချထားခဲ့တဲ့တို့ကြောင့်မလို့လူငယ်တွေကဆရာအကြောင်းကိုလုံးလုံးလောက်လောက်ပြီးခွင့်မရခဲ့ဘူးပေါ့။အခုဆရာကွယ်လွန်ပြီးလာမှာပဲဆရာအကြောင်းပြန်ပြီးနောက်ကျောင်းပြန်လေ့လာသလိုဖြစ်နေတယ်ပေါ့နော်အဲ့တော့တိရအောင်ကျွားတို့ကဖန်တီးပေးပြီးတော့အဲ့လိုတိရယုံနေမကဘူးသူတို့စိတ်ထဲမှာသူတို့မြင်တဲ့အမြင်သူတို့ခံစားမိသလိုပြန်ပြောတဲ့ဆရာဝန်ကျင်ဆိုတာဘယ်သူလဲဆိုတာမျိုးဖြစ်အောင်လို့ဒီကောင်းစင်လေးပေးလိုက်တာပါအ
ဲ့ဒီပွဲမှာဟန်တာဝရီဆရာဦးဝင်းတင်နဲ့လက်ပေါ်နေတီရှိခဲ့ဘူးတဲ့စာရေးဆရာမောင်မိုးသူဆရာအောင်ဝင်းခေါ်ဦးအောင်ကျိုင်တို့ကသူတို့ကြုံဆုံခဲ့ဘူးတဲ့ဦးဝင်းတင်အကြောင်းပြောပြမှာဖြစ်တယ်လို့စာရေးဆရာတွေဖြစ်ကြတဲ့မြို့မြင့်ငယ်မတ်တီရာဆန်းချောင်းနဲ့ကိုဂျင်မီတို့ကလည်းတောင်းတုံးတောင်းမှနေရာယူရင်းဆရာအကြောင်းတွေပြောဆိုကြမှာပါအဲ့ဒီပွဲကိုတက်ရောက်လာတဲ့လူငယ်လေးတွေကသူတို့တည်ထားတဲ့ဦးဝင်းတင်ဆိုတာဘယ်သူလဲဆိုတာကိုစင်ပေါ်မှာတက်ပြီးဟောပြောရှင်ပြိုင်ကြမှာဖြစ်တယ်လို့ရန်ကုန်ဘုတ်ပလာဇာရဲ့တာဝန်ခံကဗျာဆရာစာရေးဆရာမြင်းမုံလွင်ကပြောပါတယ
်လူကြီးရနည်းနည်းပြောပြီးတော့လူငယ်များပြောတဲ့ဟာကိုလုပ်မယ်ကျွန်တော်နိုင်ငံမှာဘာမှမဆိုလူကြီးရပြောလူငယ်ရနားထောင်လို့အဆင်အောင်ကျွန်တော်ကမကြိုက်ဘူးအဲ့တော့အဲ့ဒီပွဲကလူငယ်တွေအတွက်ပွဲဖြစ်တယ်ဦးဝင်းမြောင်မတိသေးတဲ့လူငယ်ရောသိအောင်လုပ်မယ့်ပွဲဖြစ်တယ်အဲ့ဒီမှာလာမယ့်လူငယ်အများကြီးရတက္ကသိုလ်အသီးသီးကចောင်းသားရွယ်တွေပါတယ်ဒီ၈တန်း၉တန်းရွယ်ចောင်းသားចောင်းသူတွေလည်းပါတယ်သူတို့ရဲ့သိပြီးသူတို့ main stage ပေါ်မှာကျွန်တော်သင်ပေးလိုက်မယ် presentation လုပ်ခိုင်းမယ်သူတို့ရဲ့လုပ်တာကိုကျွန်တော်ကပြန်နားထောင်မယ်အကောင်းဆုံး၃ယောက်ကိုစုပေးမယ် presentation လုပ်တဲ့သူတန်းကိုလည်းဗာလဲဟဲ့လူငယ်ဆောက်ကိုလက်ဆောင်ပေးသွားမယ
်စိုင်းဆရာမတ်တီရာဆန်းကျောင်းနဲ့မြေမှုန်လွင်တို့ကတော့ဆရာဦးဝင်းတင်နဲ့ပတ်သက်တဲ့သူတို့ရဲ့အမှတ်တရအမြင်တွေကိုပြောလာပါတယ
်ဒီမှာစာပေလောကမှာဆရာဟာကျွန်မတို့တော့အင်မတန်မှကိုပိုင်ဟန်အဖြစ်ရှိပြီးတော့ကိုပိုင်အားထုတ်မှုအင်မတန်ကြီးရပေါ့နော်ဆရာရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းသာသမားကလောင်ကိုပို့ပြီးတော့တည်ကြပေမဲ့ဆရာရဲ့ပေါ်တစ်ဆိုတဲ့ဒီတကြီးနဲ့ပတ်သက်ပြီးတော့လူငယ်တွေခံစားတောင်းကြည့်ခဲ့တဲ့ကလောင်ကိုလည်းသိပြီးတော့မတိလိုက်ကြဘူးပေါ့နော်တံပိုးရှိခဲ့တယ်ပေါ့နော်နောက်ဆုံးတော့ဒီဒီမိုကရေစီရဖို့လို့အတွက်ကိုသူပြောတင်ပြောထိုင်မယ်ဆိုတဲ့စကားကိုဘယ်သူမျက်နှာမှမကြည့်ပဲပြောခဲ့တယ်အဲ့လိုမျိုးပါ
ကျွန်တော်ဦးဝင်းတင်ပထမဆုံးစဖတ်တာဗာလဲဟဲ့လူငယ်ရေပေါ့နော်အဲ့လူငယ်ရောဖတ်လိုက်တော့ဘာဖြစ်သွားလဲဆိုတော့ကျွန်တော်ဝေးစိတ်ထဲမှာရှိရဟာကိုရေရေဝင်းဝင်းရေးလို့ရရဲ့ရေးရရမယ်ဆိုရဲဟာမျိုးပေါ့နော်အားအိမ်လို့ရရဲ့သူစာဥစာထွက်တော့အောင်ကြောင့်မြန်မာမှာစာပေစစ်စစ်ရှိသေးတယ်ဆိုတော့အဲ့စာကထုတ်ခွင့်မရဘူးလေကျွန်တော်ကကြောက်ခိုးဖဲ့ရပါဘူး Hello, eh, how tough have you done? I am shocked to do ye high, and better point in the imminent terror. Yeah, ye won't see. I will know. Hello, Stanley, yeah, I was generally a jammy.
Hanauri winning go to Trong Guya, don't they? Much last any any, who go down jubbing on Muma, we forget about. Trong Guya, Naza Quinacu, Jim on the rings are sardin, two don yama, bowing abbey. Jim on the rings are beautiful by a thing can I be now. When the Limuma told we there. Hanauri rings are my editor joke. Sending Niba Lokan ye, Handauri Uwindem, Ludi Miagevare. Qui, Odera Lin, Sare, Bazavian Saudi, Yedagevi, Tronguia, Kunasa Shikunema, Uwindem, Usande, Sene Sabi Wangani, Masala Tabadi Lansingo, Vivane Sarandazong, Pajagevare. Tronguia Shisha Shililon Democracy, Yerobo now by Mula Democracy, Pajo, NLD Partigo Satin, Titoyama, Pawingevi, Nabama, NLD Party Nayaka, Pierre Segudamu can you ne yen? Natown sell legu, Ebila Nasati and E, Yangon Sion Yima, Quelongera, Kuso yen, Tonin Niba, Shiroma, Pibari, come
here. Torashinashin, Tongoya Chelsen Nakuni now bind the party Anashin, Sayanashin, Santi, Lo Shamu, Tidima, Bowing Geta, the Resubambi, Nanga party, did the Kutu Dambo, Lo Sound Nizavari. ဒီသူလူတို့အကျိုးစီးပွားကိုအခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတစ်ရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြည်သားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့ပေါ်ဗီအိုအေတော်ရရှင်တွေဘယ်လိုမြင်ကြပါသလဲ။အခုနိုင်ငံရေးပါတီတွေထူထောင်ဖို့လုံနေချသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲ။အခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာတရားရည်ပါဝင်ဆွေးနွေးခြင်းနဲ့ဆိ
ါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ
မြောက်ကိုရီးယားကဒီကနေ့ပက်ထင်းဒုံးကျည်၄ဆင်းဆန်းသက်ဖြစ်လွတ်ပါတယ်။အဲ့ဒီဒုံးကျည်တွေက၃ဆင်းဟာဂျပန်ရဲ့အထူးစီးပွားရေးဇုန်ထဲကိုကျသွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလွှတ်တော်မှာပြောပြီးမြောက်ကိုရီးယားကိုအပြင်းထန်ပစ်တင်ရှုတ်ချထားတယ်လို့ဆိုပါတယ်။ဒီဥနိုင်ငံနဲ့နယ်စပ်နာမြောက်ကိုရီးယားနိုင်ငံထုံချန်းရီအရကနေဒုံးကျည်တွေကိုပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကလည်းမြောက်ကိုရီးယားရဲ့အခုလိုရောနဲ့ပတ်သက်ပြီးထုတ်ပြန်ချက်တရမှာပစ်တင်ရှုတ်ချထားပါတယ်။အရင်သမ္မတဥပမာဆိုရလက်ထက်ပြီးခဲ့တဲ့နှစ်တုန်းကလက်ရှိသမ္မတဒေါ်နယ်ထရန့်ပိုင်နယူးယောက်မြို့ကထရန့်တာဝါစာအုပ်ကြီးတွေကတယ်လီဖုန်းလမ်းတွေကိုကြားကနေခိုးနှားထောင်တာတွေရှိခဲ့တယ်လို့သမ္မတထရန့်ဆွဆွဲထားတဲ့ကိစ္စကိုတရားရေးဝန်ကြီးဌာနအနေနဲ့ဖြေရှင်းပေးဖို့ American Federal ဆိုရစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey ကတောင်းဆိုထားပါတယ်အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေလက်ခံတာကိုရဆိုင်ပြီးမွတ်စလင်လူများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်တည်းတက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အခုထုတ်ပြန်မဲ့အမိန့်ဟာဇန်နဝါရီလနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့အလားတူအမိန့်ကိုပြန်ပြင်ထားတာပါ။ဒုက္ခသည်တွေကိုစမ်းစစ်တဲ့လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့နဲ့အမျိုးသားလူမျိုးရေးကိုကာကွယ်ဖို့ရာအခုလိုလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်။မိသားစုဝင်5ဦးပါအာဖဂန်မိသားစုတစုဟာအမေရိကန်ပြည်ထောင်စုဆီယက်တယ်မြို့မှာအခြေချနေထိုင်မှုအတွက်ကြည့်တထောက်ပြတဲ့ Los Angeles မြို့ကိုရောက်လာတဲ့အချိန်အမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေကထိန်းသိမ်းတာကိုခံခဲ့ရပါတယ်။မိဘနှစ်ပါးနဲ့အတူအသက်6နှစ်9နှစ်နဲ့8လသားအရွယ်ကလေးငယ်3ယောက်တို့ရဲ့ကိုယ်စားဒီမိသားစုကိုပြန်လွှတ်ပေးဖို့ Federal တရားရုံးတစ်ခုကိုလက်တောင်းဆိုတဲ့လက်မှတ်ကောက်ယူစုဆောင်တဲ့လှုပ်ရှားမှုကိုနိုင်ငံတကာဒုက္ခသည်ကွန်ကြီးထောက်ပံ့ရေးအစီအစဉ်ကလှုပ်ဆောင်နေပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Santos ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နဲ့ 9:00 အထိ 16.25 MHz ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.